ဂျပန်နဲ့ဖိလစ်ပိုင်နဲ့နိုင်ငံအကြားကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုနောက်ထပ်တိုးချဲ့ရေးစမ်းစစ်သုံးသပ်သွားကြဖို့ဒီကနေ့သဘောတူလိုက်ကြပါတယ်။ဒေတာတွင်တင်းမာမှုတွေရှိနေတာ၊ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်နေတာစတဲ့နောက်ခံအခြေအနေတွေရှိနေချိန်မှာပဲအမေရိကန်ပြည်ထောင်စုရဲ့အဓိကမဟာမိတ်အာရှနှစ်နိုင်ငံကနိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးတွေ 2+2 ဆိုတဲ့ပုံစံနဲ့တူချိုမျိုးတော်မှာတွေ့ဆုံဆွေးနွေးကြတာပါ။နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုနဲ့ထောက်ပံ့ပစ္စည်းတွေမျှဝေရေးပိုကောင်းအောင်လုပ်နိုင်မယ့်အလားအလာတွေကိုစစ်ဆေးကြမယ်လို့ဂျပန်ကာဝေးဝန်ကြီးယိုရှိမတ်ဆာဟာယာရှိကအစည်းအဝေးပြီးမှပြောခဲ့ပါတယ်။အရှိနဲ့တောင်တရုတ်ပင်လယ်ရေထဲမှာတရုတ်နိုင်ငံကလှုပ်ဆောင်နေပုံတွေပေါ်ဂျပန်နဲ့ဖိလစ်ပိုင်နိုင်ငံတွေကဘဝင်မကြားကြသလိုယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်မှုမြောက်ကိုရီးယားဒုံးကျည်ဆန့်သတ်မှုတွေအားလည်းနှစ်နိုင်ငံစလုံးကစိုးရိမ်နေကိစ္စတွေဖြစ်ပါတယ်။ဂျပန်နဲ့ဖိလစ်ပိုင်နှစ်နိုင်ငံအကြားကာကွယ်ရေးဆိုင်ရာပိုပြီးနီးကပ်တဲ့ဆက်ဆံရေးတည်ဆောက်ဖို့2015ခုနှစ်ဇန်နဝါရီလကသဘောတူစာချုပ်တစ်ခုလက်မှတ်ရေးထိုးခဲ့ကြပြီးအဲ့ဒီအချိန်ကလေးကဆိုရင်ရေဒက်ပူးတွဲစီရေးလေ့ကျင့်မှုပေါင်းအချိန်20နီးပါးလုပ်ပြီးသွားပါပြီ။2021ခုနှစ်တုန်းကတော့လေဒက်ပူးတွဲစီရေးလေ့ကျင့်မှုတွေကိုလည်းလုပ်ခဲ့ကြပါတယ်။ဒီဥနိုင်ငံနဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်တွင်ဖိလစ်ပိုင်ရဲ့ကင်းတဲ့လုပ်ငန်းတွေပူအားကောင်းစေဖို့အတွက်ကာကွယ်ရေးနဲ့နည်းပညာပိုင်းပစ္စည်းကိရိယာတွေဂျပန်နိုင်ငံကလွှဲပြောင်းကူညီပေးခဲ့မှုပါတယ်။